တရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်လာစေဖို့အတွက်ရည်ရွယ်ပြီး16ကြိမ်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပြပွဲကိုတရုတ်နိုင်ငံယူနန်ခင်အရှိတောင်ပိုင်းကဒီချောင်းဒေသမှာအင်္ဂါနေ့ကစတင်ဖွင့်လှစ်လိုက်ပါတယ်။ဒီချောင်းဟာရွှေလီမြို့အရှိမြောက်ဖက်မိုင်300နီးပါးအကွာမှာရှိပါတယ်။ဒီနယ်စပ်ကုန်သွယ်ရေးပြပွဲကိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကကုမ္ပဏီပေါင်း280လောက်ပါဝင်ခင်းကျင်းပြသခဲ့ပါတယ်။ပြကန်းပေါင်း480ခန်းမှာတရုတ်နိုင်ငံက326ခန်းမြန်မာက54ခန်းနဲ့တခြားနိုင်ငံတွေကဆိုင်ကန်းပေါင်း100လောက်လာရောက်ခင်းကျင်းပြသကြတာပါ။အယောင်ပြကန်းတွေထဲမှာစားတောက်ကုံအဝတ်ထည်အိမ်သုံးပစ္စည်းဆေးဝါးနဲ့လက်ဝတ်ရတနာပြကန်းတွေကိုအဓိကထားပြသပါတယ်။ရှန်နောင်းခင်ဒေချိုးဒေသနဲ့မြန်မာကြားနေဆက်ကုန်သွယ်ရေးဟာ2016တုန်းကအမေရိကန်ဒေါ်လာတန်ပေါင်း5000လောက်ရှိခဲ့ပြီးဒါဟာတရုတ်မြန်မာနှစ်နိုင်ငံကုန်သွယ်မှုစုစုပေါင်းရဲ့ 40.5% ရာခိုင်နှုန်းရှိနေတာပါ။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအယောင်ပြပွဲတွေကို2000ကစတင်ခဲ့တာဖြစ်ပြီးနှစ်နိုင်ငံနယ်စပ်ဒေသတွေမှာဒေသတစ်ဖက်မှာတစ်နှစ်တစ်လှည့်စီခင်းကျင်းပြသခဲ့ကြတာဖြစ်ပါတယ်။